ကျိတ်နယ်ရှင်ပြန်ခဲ့ရတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်မစ္စတာဘရက်ဥပမာရဲ့တေးဝင်ကျန်းသစ္စာကျင်းဆိုတဲ့တည်ထောင်အခမ်းအနားကိုဒီကနေ့တနင်္ဂနွေနေ့သမ္မတအိမ်ပြီးတော့မှကျင်းပမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာဇန်နဝါရီလ20ရက်နေ့မှာကျန်းသစ္စာကျင်းဆိုရမှာဖြစ်ပါတယ်။အခုနှစ်ဇန်နဝါရီလ20ရက်နေ့ဟာတနင်္ဂနွေနေ့နဲ့တိုက်ဆိုင်နေကြကြောင်းသမ္မတဟာအစဉ်လာမပြတ်လူထုရှေ့မှောက်ကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားကိုပါလီမန်အဆောက်အဦရှေ့မှာတနင်္လာနေ့ကျရင်ထပ်မံပြုလုပ်ပါလိမ့်မယ်။တနင်္လာနေ့မှာပြုလုပ်မဲ့သမ္မတရဲ့လူထုရှေ့မှောက်ကျန်းသစ္စာကျင်းဆိုပွဲဟာလွန်ခဲ့တဲ့၄နှစ်ကအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေထဲမှာပထမဦးဆုံးသမ္မတအဖြစ်ကျန်းသစ္စာကျင်းဆိုခဲ့တဲ့လူ2တန်းလောက်အထိတော့တက်ရောက်လိမ့်မယ်မဟုတ်ဘူးလို့ခန့်မှန်းကြပါတယ်။အခုဒီချိန်လူထုရှေ့မှောက်သမ္မတကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်မဲ့လူဦးရေ8သိန်းဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်။မစ္စတာအိုဘားမားအနေနဲ့တနင်္ဂနွေနေ့ကျရင်အင်ပီရောမှာသမ္မတကျန်းစာအုပ်ပေါ်လက်တင်ပြီးတော့ကျန်းသစ္စာကျင်းဆိုမဲ့တရားဝင်အခမ်းအနားကိုသမ္မတကတော့မစ္စတာအိုဘားမားနဲ့မိသားစုဝင်တွေတက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျာ။